နယူးယောက်ကကုလသမဂ္ဂရုံးမှာရောက်နေတဲ့ကျွန်တော်တို့ရဲ့ VOA သတင်းတောက်ကိုတားညင်ဦးနောက်တစ်ခါဆန္ဒပြပွဲတွေကိုသတင်းလိုက်ယူနေတဲ့ကျွန်တော်တို့ရဲ့သတင်းတောက်မက်ခရင်ဖြူထွေးတို့နှစ်ယောက်စလုံးနဲ့နောက်ဆုံးနယူးယောက်မှာဖြစ်ပျက်နေတဲ့ဟာကိုသတင်းရှင်တွေစီကိုတိုက်ရိုက်ကျွန်တော်တို့တင်ဆက်ပါတော့မယ်ခင်ဗျဒီမြန်မာပြည်တွင်းမှာငင်းငင်းချမ်းချမ်းမြစ်တာပို့ကြွချီခဲ့တဲ့တန်ဃာတော်တွေကိုထောက်ခံချီတက်ခဲ့ကြတဲ့ကြောင်းသားပြည်သူတွေကိုမြန်မာဆက်အနာဘယ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့အချိန်မှာပဲနိုင်ငံသားရေးဝန်ကြီးဦးညံဝင်းဟာကုလသမဂ္ဂရဲ့ထွေထွေညီလာခံမှာတက်ရောက်ပြီးတော့မြန်မာရေးရာကမ္ဘာအရေးတွေကိုပြောဆိုတဲ့အခွင့်အရေးကြုံနေပါတယ်ခင်ဗျအဲ့လိုကြုံတော့လေဦးညံဝင်းကဘာကြုံရလဲဆိုတော့သူ့ကိုအကြီးကျယ်ဆန္ဒပြရတယ်နဲ့ကြုံရပါတယ်ခင်ဗျအခုကုလသမဂ္ဂတွေကနေပြီးတော့အခြေအနေတွေအားလုံးကိုစောင့်ကြည့်ပြီးတော့သတင်းပေးပို့ပေးမယ်ကျွန်တော်တို့ရဲ့သတင်းတောက်ကိုတားညွန့်ဦးပြကြပါလားခင်ဗျ
ကြောက်ရဲကိုကြောင်းလ
ေဟုတ်ကဲ့ကိုတန်းညူးနဲ့ဟိုကျွန်တော်တို့ခြေနေတွေကိုမပြောခင်မှာဥညာဝင်းပြောခဲ့တဲ့အတန်လေးကိုတော်ရရှင်များအရင်နားဆင်ပါခင်ဗျာ
The current events clearly show that such course of action can only result in conflicts and untold suffering for the people of the country Mr. President my country is currently
ကဲကိုတန်းညူးရေဥညာဝင်းပြောခဲ့တာကတော့မြန်မာပြည်တွင်းကအခုတလောဖြစ်ပျက်တာတွေဟာစိမဲ့ကမ်းမဲ့လူတစုရဲ့လှုပ်ရှားမှုတွေဆိုပြီးတော့ပြောသွားတယ်ဗျာကိုတန်းညူးဒီနေ့တွေ့ခင်မြကြားသမျှဦးညာဝင်းပြောသမျှဆိုသမျှသူ့ကိုတုံ့ပြန်သမျှအခြေအနေတွေကိုကျွန်တော်တို့ရှင်းပြပေးပါအောင်ခင်ဗျဟု
တ်ကဲ့ပါကိုကြောင်ကြီးအခုဒီနေ့ဦးညာဝင်းပြောသွားတဲ့တဲမှာကျွန်တော်တွေ့တော့အတိအကျ86လောက်တွေ့ရပါတယ်ဒါပေမဲ့လူအများကလည်းစောင့်မျှော်နေကြတယ်ကြားကျင်ကြတဲ့စကားဖြစ်တဲ့လက်ရှိမြန်မာနိုင်ငံတွင်းကအခြေအနေကိုဦးစားပေးမပြောဘဲနဲ့နိုင်ငံတကာအခြေအနေကိုတော့သူကနဦးပြောသွားပါတယ်အဲ့တော့ပထမချက်ကတော့လက်ရှိဒီသဘောပတ်ဝန်းကျင်ထိန်းသိမ်းနေတဲ့ကမ္ဘာမြေပူနွေးမှုနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ဘယ်လောက်ထိ concern ဖြစ်တယ်စိုးရိမ်မှုရှိတယ်ဆိုတာကိုသူပြောပါတယ်တော်တော်ထိန်းသိမ်းမှာ50ခန်းလုံးသူတို့ထိန်းသိမ်းနိုင်ပြီးအောင်မြင်နေပြီးသူပြောသွားပါတယ်နောက်ဒုတိယချက်ကတော့ဒီအကြမ်းဖက်မှုစန့်ကျင်ရေးနဲ့ပတ်သက်လို့ဒီသူတို့အနေနဲ့မြန်မာနိုင်ငံအနေနဲ့ဘယ်လောက်ထိတိုးတက်ဆောင်ရွက်နေလဲဆိုတာကိုပြောသွားပါတယ်ဒီနေရာမှာလည်းအကြမ်းဖက်မှုနဲ့ပတ်သက်လို့သူရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကအကြမ်းဖက်မှုဟာတဲ့ဒီပုံစံမျိုးစုံနဲ့ဖြစ်နေတယ်နောက်နိုင်ငံတိုင်းမှာနောက်ခံမတူကွဲပြားပြီးတော့ပုံစံမျိုးစုံနဲ့ပိုးရနေတယ်ဆိုပြီးတော့သူပြောသွားပါတယ်အဲ့တော့ဆိုလိုတာကတော့သူလည်းမှပြောသွားတာရသားတွေကိုထိခိုက်စေတဲ့အကြမ်းဖက်မှုတွေကိုဒီအစိုးရသူတို့အစိုးရအနေနဲ့ဆန့်ကျင်သွားမယ်ခြားနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောသွားပါတယ်အဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုပြောပါတယ်အဲသူကလည်းဦးပြောတာတော့လက်ရှိကမ္ဘာမှာခေတ်သစ်နေချက်စနစ်ဆိုတာရှိနေသေးရဆိုတဲ့အကြောင်းပြောပါတယ်ခေတ်သစ်နေချက်ဆိုတဲ့နေရာမှာသူအဓိပ္ပာယ်ဖွင့်တော့ဒီလူတွေအားတဲ့ဒီမီဒီယာတွေသတင်းဖြန့်ချီတွေတုံးပြီးတော့လူခွင့်ရေးအကြောင်းတွေပြောပြီးတော့လက်ရှိနောက်မြန်မာနိုင်ငံကို sanction တွေလုပ်ပြီးတော့မြန်မာနိုင်ငံထဲမှာ super ပုံအောင်ကြွမှုတွေဖြစ်အောင်ဖန်တီးတယ်လို့ပြောပါတယ်။နောက်တစ်ခုကလည်းဒီ international peace နဲ့ဒီနိုင်ငံတကာညီညွတ်ရေးနဲ့တည်ငြိမ်မှုကိုအကြောင်းပြပြီးတော့နိုင်ငံကြီးတွေကပြည်ရင်းဝင်ဆွတ်ဖက်ဖို့အတွက်ကြိုးစားနေတယ်လို့လည်းသူပြောသွားပါတယ်။တစ်ဆက်တည်းမှာပဲသူလက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့အကြောင်းကိုပြောတဲ့အခါမှာသူရဲ့ဒီလက်ရှိမီဒီယာမှာပြောနေတဲ့အတိုင်းပါပဲ။လက်ရှိဆန္ဒပြတာဟာလူတစုကပဲဆန္ဒပြတာဖြစ်ပြီးတော့ဒီလောင်စာဆီဈေးသက်တာကိုအကြောင်းပြပြီးတော့ဒီနိုင်ငံကြီးလှုပ်ရှားလာကြတယ်ပေါ့။စစ်စိုးအနေနဲ့တဲ့သူတို့ပတ်နီးပါးလောက်ဒီကိစ္စကိုကြည့်နေတယ်လို့သူတို့ပြောပါတယ်နောက်တော့မှသူတို့အတက်နိုင်ဆုံးသင်းသင်းနဲ့ဒီကိစ္စကိုကင်တွယ်ခဲ့တယ်အခုဆိုပုံမှန်အတိုင်းဖြစ်အောင်သူတည်ငြိမ်မှုတွေရှိအောင်လို့သူတို့စ조사နေတယ်လို့သူတို့ပြောသွားပါတယ်နောက်တစ်ဆက်သူပြောတာကတော့မြို့သားညီလာခံကိစ္စပါမြို့သားညီလာခံကလက်ရှိဖွဲ့စည်းပုံရေးဆွဲတဲ့မြို့သားညီလာခံပြီးသွားပြီအခုဆိုရင်လည်းဒီမြို့နယ်အချို့မှာဒီလူလူထောက်ခံပွဲတွေလုပ်နေပါတယ်လို့ပြောသွားပါတယ်ဒါပေမဲ့တစ်ဆက်တည်းမှာပဲဒီမြို့သားညီလာခံကိုဖျက်လို့ဖျက်ဆီးလုံးမဲ့လူတွေကနေပြီးတော့အုံချွတ်မှုဖြစ်အောင်ဖန်တီးနေတယ်လို့ပြောပါတယ်လက်ရှိဆိုရင်တို့စစ်စွာအနေနဲ့ဒီ road map လို့ခေါ်တဲ့နိုင်ငံရေးလမ်းပြမြေပုံကိုအောင်မြင်ဆောင်ရွက်နေမှုဟာအတော်လေးကိုအောင်မြင်မှုရနေတာအထင်ရှားရှိနေပြီလို့သူပြောသွားပါတယ်။အဲဒီနောက်ပိုင်းမှာတော့ဒီငွေစေဝါနှိမ်နင်းတဲ့ပတ်သက်လို့ပြောပါတယ်။ဒါကတော့သူ့ရဲ့ထုံးစံတိုင်းမှာငွေစေဝါနှိမ်နင်းရေးမြန်မာနိုင်ငံငွေစေဝါထုံးလုံးမှုဘယ်လောက်ကျဆင်းသွားလဲဆိုတာကိုကင်းကလန်းအနေနဲ့သူတို့ထောက်ပြသွားပါတယ်။နောက်ဆုံးချက်ကတော့လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုကိုသူပြောသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လည်းသူတို့အစိုးရအနေနဲ့လက်ရှိဒီကုလသမဂ္ဂအတွင်းမှုချုပ်ယုံနဲ့လက်တွဲပြီးတော့ပူးပေါင်းဆောင်ရွက်နေတယ်ဒီ Mr. Ibrahim Gambari ပေါ့အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ် Mr. Ibrahim Gambari ကိုမြန်မာနိုင်ငံထဲမှာလာရောက်ဖွင့်ပေးပြီးတော့သူနဲ့အတူပူးပေါင်းဆောင်ရွက်နေပါတယ်လို့သူပြောသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဥညံဝင်းကအခုလိုမျိုးသူတို့ရဲ့မူဝါဒတွေတိုင်းပဲဘာမှပြောင်းလဲမရှိဘဲနဲ့ပြောဆိုမှုတွေအပေါ်မှာညီလာခံကိုတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေနောက်ပြီးတော့စောင့်ကြည့်နေတဲ့သတင်းတောက်တွေဘက်ကတော့သူ့ရဲ့ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဘလို့ဝေဖန်တာနေတုံ့ပြန်တာနေကြားရသေးလဲခင်ဗျာ
ဥညံဝင်းပြောတဲ့အချိန်ကကျွန်တော်ဒီမှာဆိုရင် American San Jin New York San Jin ပေါ့ည6နာရီခွဲလောက်မိနစ်20လောက်ပြောသွားပါတယ်ဒီပတိုင်ငင်ကတခြားကောင်းဆောင်တွေပြောနေတော့နည်းနည်းလေးဟိုသတင်းတောက်တွေရောညင်ပြီးတော့တော်တော်လေးအိတ်ငိုက်နေကြတယ်ဒါပေမဲ့ဥညံဝင်းပြောတဲ့အချိန်လဲကြတော့သတင်းတောက်တွေအကုန်လုံးတင်းတင်းကြပ်ကြပ်နဲ့သတင်းတောက်တွေဝင်လာကြတယ်နောက်လူတွေအားလုံးလည်းနားဆင်ကြတယ်ဒါပေမဲ့ပြောပြီးတော့လည်းပြောပြောပြီးချင်းပဲဥညံဝင်းကဒီခမလေးကထွက်သွားတယ်သူ့ရဲ့သူနဲ့ပါလာတဲ့ကိုယ်စားလှယ်ချို့ကလည်းခမလေးကထွက်သွားပါတယ်သတင်းတောက်တွေကသူ့ကိုလိုက်ဖို့ကြိုးစားပါတယ်ဒါပေမဲ့ဟုတ်ကဲ့ပါကျွန်တော်လုံချုံရင်ကပိတ်ထားတယ်သူကအောက်ကနေထွက်သွားတယ်ကျွန်တော်တင်းကြောက်တွေကပေါင်းနေပြီးတော့ထွက်ရတော့မပြီးလိုက်ဘူးခင်ဗျာ
ဟုတ်ကဲ့ဒီနေ့ဒီညီလာခံထဲမှာဥညာဝင်းပြင်မြန်မာပြည်ကကိုယ်စားလှယ်တခြားဘသူတွေပါသေးလဲသူတို့ဘက်ကရောဘာတွေပြောဆိုတာတွေတွေ့ရသေးလဲခင်ဗျ
မြန်မာနိုင်ငံကသူနဲ့သူပါလာတဲ့ဒီနေ့တက်လာတဲ့ကိုယ်စားလှယ်တွေကိုကျွန်တော်ကြည့်တော့6ယောက်လောက်တွေ့ပါတယ်လက်ရှိဒီထွေထွေညီလာခံကြီးရဲ့ရှင်ဆုံးတန်းမှာပဲသူတို့နေရာပြေးထားပါတယ်အဲမှာသူတို့6ယောက်လောက်ကသူနဲ့သူပါလာတဲ့လူတွေပေါ့များဖြစ်ဖို့များလာတော့ကျွန်တော်အကုန်လုံးတော့နာမည်တိကျမသိဘူးနိုင်ငံသားကြီးရောမှဖြစ်မှာယူဆရပါတယ
်ဟုတ်ကဲ့ဆိုတော့ဥညာဝင်းကသတင်းမီဒီယာတွေနဲ့တွေ့ဆုံဖို့အခွင့်မရအောင်ရှောင်သွားတာလားအခြေအနေကအဲ့လိုဖြစ်သွားတာလားမီဒီယာသမားတွေကောသူ့နောက်ကိုလိုက်တာဟိုကိုတားညူနယ်ကောဥညာဝင်းနဲ့နည်းနည်းချင်းဆိုင်ဆုံတွဲခွင့်ရခဲ့သေးလားခင်ဗျအ
ဲကျွန်တော်ညီလာခံတဲမှာပဲသူနဲ့တွေ့လိုက်ရပါတယ်ဒါပေမဲ့ညီလာခံကလည်းသူတို့ကရှေ့မှာကျွန်တော်ကနောက်ကနေပြီးတော့မီဒီယာနေထားတဲ့နေရာမှာနေရတော့မြင်လိုက်ရုံပဲတွေ့ရနောက်ကတ်လို့မရဘူးနောက်တစ်ခါဥညာဝင်းနဲ့ပတ်သက်လို့မီဒီယာသမားတွေတော်တော်များများကအင်တာဗျူးကိုစူးစမ်းနေကြပါတယ်ကျွန်တော်ဆိုရင်လည်းဒီဥညာဝင်းနဲ့အင်တာဗျူးရဖို့အတွက်ဒီကဒီမြန်မာကုလသမဂ္ဂရေးရမြန်မာတန်ရုံးကိုပေါ့ကျွန်တော်တို့လှမ်းပြီးတော့ဆက်သွယ်ပြီးတော့ပြောတာရှိပါတယ်သူတို့ဘက်ကအင်တာဗျူးမပေးနိုင်ဘူးဆိုတော့ညှင်းဆိုခဲ့ပါတယ်အဲ့တော့အခုချင်းဆက်သွားတယ်ဆိုတာလည်းမေကုန်းပြောပြောပြီးချင်းဆက်သွားတယ်ဆိုတဲ့သဘောကလည်းသူကဖြစ်လာမယ်နောက်မေးလာမယ်တုံ့ပြန်မှုတွေနောက်တစ်ခုကမီဒီယာသမားတွေလိုက်လာမှာကိုသူစိုးရိမ်မှုရပါတယ်သူချင်းဆက်သွားပါတယ်သူဆက်သေးမယ်သူတဲနေတဲ့ဟိုတယ်ရှိမှဆိုလို့ရှိရင်လည်းအခုဆန္ဒပြတဲ့လူတွေက3,500လောက်ရှိမယ်အခု all hit ပြီးတော့ဆန္ဒပြနေကြပါတယ
်ဟုတ်ကဲ့ဥညာဝင်းမေကုန်းပြောနေတဲ့အချိန်မှာပဲအချိန်ကြိုက်ဆိုပြီးတော့ဒီကုလသမဂ္ဂရုံးရဲ့အပြင်ဘက်မှာဆန္ဒပြနေတဲ့အင်အားစုကလည်းတော်တော်ကြီးရလို့ကျွန်တော်တို့ကြားရပါတယ်အဲ့ဒီအတန်ဒီကုလသမဂ္ဂအတွင်းထဲမှာဟိုစကားပြောနေတော့မှကြားနေရလားခင်ဗျ
ကုလသမဂ္ဂကလည်းဒီဝင်းရကြီးဆိုတော့တရားကုလသမဂ္ဂရုံးရှိရဆန္ဒပြရတော့ကျွန်တော်တို့ဒီညီလာခံခန့်မှန်းတွေမှာမကြားပါဘူးဒါပေမဲ့အခုသူဟိုတယ်မှာအခုသူရောက်လာပြီဆိုတော့ဟိုတယ်ရှိမှလည်းလုံခြုံရေးအပြည့်ပဲအဲ့တော့ဟိုတယ်ရှိမှတော့ဒေါသထွက်နေတဲ့လူတွေရောက်ပြီးတော့ဒီသူ့ကိုတော့အဟင့်နေကြတော့သူတို့ကြားမယ်ထင်ပါတယ
်ဟုတ်ကဲ့ဒီကုလသမဂ္ဂညီလာခံထဲမှာတခြားနိုင်ငံကတန်တမန်တွေကောမြန်မာပြည်ရေးကိစ္စကိုစိတ်ဝင်စားရှိကြတာတွေ့ရလားခင်ဗျဘာတွေပြောဆိုတယ်နေကြားပါလဲ
ရှိကြပါတယ်ရှိကြဆိုတော့ကျွန်တော်တို့နဲ့တွေ့တဲ့ဒီတန်တမန်တွေဆိုလို့ရှိရင်ဒါပေမဲ့သူတို့ရဲ့သဘောထား comment ကိုပြောလို့တော့အထူးရှောင်ပါတယ်ဘာလို့ဆိုတော့ဦးညဝင်းမေကုန်းပြောနေတဲ့အချိန်မှာပဲကျွန်တော်ပြီးလာမှရှိရချို့တန်တမာနေပါလေသူတို့ပြောတာကျွန်တော်သူတို့ပြောပြတယ်လူတွေကသိချင်တာကတော့လက်ရှိမြန်မာနိုင်ငံကိစ္စအခုသူပြောနေတာဒီသဘောပေါ်ဝင်ချင်းသိရင်လို့စံဖတ်မှုတိုက်ဖြစ်ရင်လို့ကိစ္စပြောသူလည်းပြောစစ်စစ်တယ်သူတို့ကလည်းစောင့်နေတဲ့သဘောရှိပါတယ်ဒါပေမဲ့ခုနပြောလို့ဦးညဝင်းကပြောသွားတာတကယ်တမ်းအားလုံးသိချင်တဲ့အကြောင်းအရှိရမပြောဘဲနဲ့တကယ်ဟို generally ရှိရကဘာကြီးအခြေအနေကိုသူပြောနေတော့သူတို့လည်းအားလုံးစောင့်နေကြတော့ပဲ
ဟုတ်ကဲ့ဆိုတော့ဥညာဝင်းဟာသတင်းသမားတွေရောနိုင်ငံတကာရောစိတ်ဝင်စားတဲ့လူတစ်ယောက်အဖြစ်ဒီကနေ့ကြုံခဲ့ရပေမဲ့လည်းအဲ့ဒီသူ့ကိုစိတ်ဝင်စားတဲ့လူတွေအတွက်သူကစိတ်ဝင်စားစရာဘာမှပြန်ပြောနိုင်တဲ့အခြေအနေမရှိခဲ့ဘူးပေါ့
တင်းသေးတာပေါ့ဗျာဥညာဝင်းနဲ့ပတ်သက်လို့ဒီနေ့တန်တမန်ကြီးရောသတင်းတောက်တွေရောမြန်မာနိုင်ငံကိစ္စကိုအထူးစိတ်ဝင်စားနေတဲ့အချိန်မှာသူ့ကိုစကားပြောနိုင်မှုသူနဲ့အင်တာဗျူးနိုင်မှုစူးစမ်းကြပါတယ်သူကတော့ရှောင်သွားတယ်သူ့ဘက်ကတော့ဘာမှတုံ့ပြန်တာကျွန်တော်တို့ဘာမှမရလိုက်ပါဘူ
းဟုတ်ကဲ့အခုကျွန်တော်တို့ရဲ့သတင်းတောက်မခင်ဖြူထွေးဒီဆန္ဒပြပွဲတွေကိုလိုက်ပြီးသတင်းယူနေတာအခုကျွန်တော်ပြောတာကြားရလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ကိုကျော်လေ
းအခုမခင်ဖြူထွေးဘယ်နေရာရောက်နေလဲခင်ဗျာဘာတွေတွေ့နေရလဲ
အခုကဟိုကုလသမဂ္ဂတန်ရုံးရှိမှာဆန္ဒပြနေတဲ့လူအုပ်ကြီးကညနေ6နာရီလောက်ကပေါ့နော်တဖြည်းဖြည်းဖြည်းဖြည်းချင်းသူတို့ကခြိတက်ပြီးတော့လမ်းလျှောက်ပြီးတော့ဒီဥညာဝင်းနေတဲ့ဟိုတယ်ရဲ့ရှေ့မှာလာပြီးတော့ဆန္ဒပြကြပါတယ်ဒါပေမဲ့ဆန္ဒပြဖို့ခွင့်ပြုချက်က7နာရီထိပဲဆိုတော့အခုပဲလူအုပ်ကပွဲသွားပါပြီလို့ပဲပြောရမှာပါဘာဖြစ်လို့ဆိုတော့ပြန်ကုန်ကြပြီလေဟိုဒါပေမဲ့ဟိုစုစုပေါင်းကတော့လူကတော့4,500လောက်တိရှိရတော်တော်လေးလဲများတယ်ဥညာဝင်းဝင်လာတဲ့အချိန်မှာဆိုလို့ရှိရင်တော်တော်လေးကိုအုပ်အော်တောင်းနေကိုဖြစ်သွားတယ်လို့ပြောရမှာပဲဟိုလူတွေကအရင်ကဒေါသတွေထွက်စိတ်လှုပ်ရှားပြီးတော့အတင်းကိုလမ်းမပေါ်အတင်းနဲ့တက်ဒါပေမဲ့လည်းဟိုအလုံးကစီကန်းရှိရှိနဲ့ပဲနောက်တစ်ခါဦးစင်းတွေကလည်းရှေ့ရနေပြီးတော့ဝိုင်းဝန်းပြီးတော့ဟိုလူအုပ်ကိုလမ်းမပေါ်မတက်အောင်ပြီးတော့ထိမ့်သိမ့်ပေးတဲ့အတွက်ကြောင့်မလို့ဟိုဆိုးဆိုးဝါးဝါးတော့ဘာမှအကျန့်ဖတ်တာတွေပါပြီးတော့မရှိဘူးဒါပေမဲ့လူအုပ်ကတော့တော်တော်ယူဒေါသကိုထွက်နေတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဦးညံဝင်းတဲ့ကဆန္ဒပြတဲ့လူအုပ်တွေကမျက်နှချင်းဆိုင်စုံတွေ့ကြရသေးလားဘယ်နေရာမှာတွေ့တာလဲခင်ဗျ
တွေ့ရပါတယ်သူက UN ကုလသမဂ္ဂရုံးဘက်ကနေပြီးတော့39လမ်းဘက်ကိုဝင်လာတဲ့အချိန်မှာလူအုပ်ကြီးကဒီဘက်က39လမ်းပေါ်မှာစီးပြီးတော့စောင့်နေတာပါသူရဲ့ဟိုတယ်ရှေ့ရနေပြီးတော့ဆိုတော့ဥညာဝင်းကနေပြီးတော့ကားနဲ့ဝင်လာတဲ့အချိန်မှာလူအုပ်ကြီးကသူ့ကိုထိတ်တိုက်တွေ့ရတယ်။ဒါပေမဲ့ဥညာဝင်းကဟိုတယ်ထဲကိုဝင်သွားတာပေါ့နော်။ဝင်သွားတဲ့အချိန်မှာဟိုလူအုပ်ကြီးကသူ့ကိုကောင်းကောင်းမြင်ရပါတယ်။သူလည်းမြင်ရပါတယ်။ဒါပေမဲ့သူကတော့လူအုပ်ကြီးကိုလုံးဝနဲ့မရှိပဲကြောခိုင်းပြီးတော့ဟိုတယ်ထဲကိုသူဝင်သွားတယ
်။ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံသားအများစုကဆန္ဒပြနေတာကိုမြန်မာပြည်ကလာတဲ့ဒီမြန်မာနိုင်ငံသားဥညာဝင်းနဲ့ထိတ်တိုက်တွေ့ကြတာဥညာဝင်းဘက်ကဘလို့တုံ့ပြန်မှုတွေပေးလဲပြပြုံးပြတာမျိုးတွေပဲရှိလား။
ကပြုံးပြဖို့နေနေတာဟိုပြုံးပြဖို့ဆိုတာမျိုးမတွေ့ရဘူးပေါ့နော်ကျမတို့လည်းခက်လန်းလားဆိုတော့ဒါပေမဲ့လည်းသူကဟိုအဝေးကကားပေါ်ကဆင်းသွားတာကိုကျမတို့လှမ်းတွေ့ရတယ်ကားပေါ်ကဆင်းတဲ့အခါမှာသူကညာဘက်ကနေဆင်းသွားတာဟ hotel ကနေပြီးတော့ကားကိုရပ်ထားတဲ့အခါမှာသူကဘေးပေါက်ကနေဆင်းပြီးတော့ hotel ဟိုတက်တက်မှာသူကဆင်းလာဆိုတဲ့အခါကျတော့သူကချက်ချင်းကြောပြီးတော့ဒီလိုပဲဝင်သွားတယ်ရှင်ဟိုလူအုပ်ဘက်ကိုလှည့်ကြည့်တာတို့ပြုံးပြတာတို့ဘာမှမတွေ့ရပါဘူ
းအဲ့တော့သူကမပြုံးပြဘူးလူတွေကလည်းလှည့်မကြည့်ဘူးဆိုတော့သူ့ကိုတစ်ချိန်လုံးမျက်တော်မခတ်ပဲစောင့်ကြည့်နေတဲ့လူအုပ်ကြီးကသူ့ကိုပြောကြလဲဗျ
လူကြီးကတော့ဝိုင်းပြီးတော့អော်ကြတယ်ញ៉ាំវិញញ៉ាំវិញအာလူတတ်သမားခေလာခေလာပေါ့နော်အဲ့ဒီအချိန်မှာဆိုလို့ရှိရင်အာဒီဗမာလူအုပ်တွေမဟုတ်ဘူးရှင်အမမီဒီယာတွေကလည်းလိုက်နေတယ်မီဒီယာကင်မရာတွေနဲ့ဥညာဝင်းဝင်လာတဲ့ဟာကိုရိုက်တယ်ဆင်းသွားတဲ့ဟာကိုအကုန်လုံးရိုက်တယ်ဒါပေမဲ့ဥညာဝင်းကလုံးဝလူအုပ်ဘက်ကိုလှမ်းမကြည့်ဘူးသူကကားပေါ်ကနေပြီးတော့အေးစေးကြောပေးပြီးတော့ပဲဒီလိုပဲအခန်းထဲကိုဝင်သွားတာကိုတွေ့ရတယ်ရှင
်ဟုတ်ကဲ့မတ်ကွန်ပျူတာအခုလိုရှင်းပြတာကျေးဇူးအများကြီးတင်ပါတယ်အခုဒါဆိုရင်တော့လူစုကတော့ဆန္ဒပြတဲ့လူစုကတော့ကွဲသွားပြီပေါ့
ဟုတ်ကဲ့ကွဲသွားပါပြီရှင
်ဟုတ်ကဲ့ခင်ဗျာမတ်ကွန်ပျူတာဆန္ဒပြပွဲအခြေအနေတွေကိုအသေးစိတ်ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ကိုတားညုံလည်းဒီနေ့ကုလသမဂ္ဂတဲကနေပြီးတော့အခြေအနေတွေအသေးစိတ်ကိုကျွန်တော်တို့တင်ပြပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ